တင်မာနေတဲ့ချင်းပြည်နယ်ထန်တလန်မြို့ပေါ်မှာဒီကနေ့နဲ့မနေ့ကပြစ်ခတ်တိုက်ခိုက်မှုအတွင်းလက်နက်ကြီးထိမှန်လို့အင်ဂျီ130ကျော်မီးလောင်ကျွမ်းမှုဖြစ်ပွားခဲ့တယ်လို့ချင်းကာကွယ်ရေးအဖွဲ့ CDF တာဝန်ရှိသူတွေကပြောပါတယ်။အလားတူမတူဘူးမြို့နယ်မှာလည်းစစ်ကောင်စီတပ်နဲ့ CDF အဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ချင်းပြည်နယ်ကစစ်ရေးနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုသားညိုပြောပြပေးပါပါရှင
်။ချင်းပြည်နယ်ထန်တလန်မြို့ပေါ်မှာဒီနေ့ဇန်နဝါရီလ4ရက်နေ့ညနေပိုင်းနဲ့မနေ့တနင်္ဂနွေကတော့ထန်တလန် CDF ဖြစ်ရှိတဲ့နေရာဘက်ကိုစစ်ကောင်စီတပ်ကနေပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့သိရပါတယ်။ဒီနေ့ရပစ်ခတ်မှုအတွင်းထန်တလန်မြို့ပေါ်အင်ဂျီ130ကျော်မီးလောင်ခဲ့တယ်လို့ထန်တလန် CDF ခေါင်းဆောင်တူကပြောပါတယ်။
ဒီနေ့လည်းဟာစကီညနေ3နာရီခွဲဝန်းကျင်လောက်ကနေဟာစကီတချင်းစင်တာပေါ့နော်။အဲဒီအတော်တွင်းမှာပဲတခါသေးတော့မီးရပြန်ရှူတာပေါ့နော်။အခုကလောင်နေသေးပေါ့နော်။မီးရမငင်းသေးဘူး။နေ့အင်ဝန်းကျင်လောက်လောင်ချက်ပြရတယ်။မနေ့ကပေါ့နော်ဇန်နဝါရီ3ရက်နေ့မှာဟိုမြန်မာပြည်ခွေးဝန်ကြီးမောက်ကနေညစတနာကြီးဝန်ကြီးချေပေါ်တော့မီလောင်ပါပေါ့အမဒီအင်းဒီတက်တာ130မီပေါ့မီလောင်ပါပေါ့ဒီရက်ကကတော့ဒုံဟင်းရက်ကနဲ့ကျောင်းရက်ကပေါ့နော်မနေ့ကတနာကြီးခွေးဝန်ကြီးမောက်ကနေဆီရလာတယ်အဲ့တော့ဒီမှာပဲတခါရင်ဒီတော့ရှိရရှိတဲ့နေရာကိုအထူးစစ်စင်တာပေါ့နော်သူစီလုံးမျိုးဒီတော့ကိုအတကုံဖြစ်တာပေါ့နော်အတော်ရင်းမှာအဲလိုမျိုးပုံစံဖြစ်တာဟုတ
်မနေ့ကမီးလောင်မှုမှာထန်တလန် CDF ရှိတဲ့နေရာဘက်ကိုစစ်ကောင်စီတပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်မီးလောင်ကျွမ်းတာဖြစ်တယ်လို့ထန်တလန် CDF တာဝန်ရှိသူကပြောပါတယ်မနေ့ကနေ့ဒီကနေ့မှာထန်တလန်မြို့တွင်းစစ်ခန်းချနေတဲ့စစ်ကောင်စီတပ်ကိုရဟရင်နဲ့စစ်လက်နက်ပစ္စည်းတွေလာရောက်ချပြီးတာရှိတယ်လို့လည်းထန်တလန် CDF ခေါင်းဆောင်သူကပြောပါတယ
်မွန်လေးကန်ပေါ့နော်တနာကြီးခေါင်းကျွမ်းလို့ပဲနဲ့ခတ်ပြီးလာတာပေါ့နော်ဘုံဘုံမကျေဘူးလက်နက်ကပြီးလာလားဆိုတော့အေးချမ်းပြီးဘူးဒါမဲ့ကျွန်တော်တက်ကြည့်တာကတော့လက်နက်ပြန်ချပြီးလာတော့အေးချမ်းတော့ယူဆတယ
်ဒီလိုမျိုးမိလောက်မှုဖြစ်ပွားတိုင်းမှာတော့စစ်ကောင်စီတပ်နဲ့ထန်တလန် CDF အကြားအပြန်အလှန်ဆက်ဆွဲမှုတွေရှိနေကြတာပါဇန်နဝါရီလတရက်နေ့ကထန်တလန်တရက်ကွက်ကလူနေရေးတချို့မိလောင်တာနောက်ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့နဲ့နိုဝင်ဘာလ24ရက်နေ့တို့မှာထန်တလန်အမှတ်2ရက်ကွက်ကလူနေရေးတချို့မိလောင်တာတွေဟာဒီသက်ကံကာကွယ်ရေးအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်အောက်တိုဘာလ29ရက်နေ့မှာမိရှုခန်းမှုမှာလေလူနေအင်ဂျီပြင်ဖျားရှိကူကြောင့်၃ကြောင်ပြီးအောင်ဆုံးရှုံးခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ပါတယ်။တန်တလန်မြို့မှာပြီးခဲ့တဲ့2021ခုနှစ်စက်တင်ဘာလကနေပြီးတော့ဒီနှစ်ဇန်နဝါရီလ4ရက်နေ့ထိဆိုရင်မိ18ကြိမ်လောင်ကျွမ်းခဲ့ပြီးတော့လူနေအင်ဂျီ100ကျော်ဘာသာရေးအဆောက်အအုံ28လုံးပြီးအောင်ဆုံးရှုံးခဲ့တယ်လို့သိရပါတယ်။လက်ရှိတန်တလန်မြို့အတွင်းမှာဒေသခံတွေအားလုံးအိုးရင်ဆုံးခွာနေရတယ်လို့ပဲလူရေ11,000ကျော်စစ်ပီးဒုက္ခတွေဖြစ်နေတင်းရှောင်နေရပါတယ်။အလားတူပဲချင်းပြည်နယ်မတူပြည်မြို့မှာလည်းမနေ့ကနေ့ဒီကနေ့မနေ့မှာဒေသခံ CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ခဲ့တယ်လို့မတူပြည် CDF ကံကြားရေးတာဝန်ခံတူကပြောပါတယ
်။ဒီနေ့ကျွန်တော်တို့ဒီအဲ့ဒီ service ဆဲမှာပဲပေါ့နော်9:00မှာကျွန်တော်တို့ဆက်လက်ပြီးတော့မှတိုက်ပွဲမျိုးဖြစ်စဉ်လေးရှိတယ်။မနေ့ကတိုက်ပွဲရတာဒီကျွန်တော်တို့ဒီ security ပလော့ဝါမန်တယ်ပေါ့နော် service ဆဲရဲ့ဒီ mystery hack ပြီးတော့ email မှာပို့ရအောင်နော်မနေ့ကဖြစ်တယ်ဆိုတော့မနေ့ရချစ်စင်ကတော့ဒီသူရဲ့ service ဆံကိုကျွန်တော်တို့ဆွေးနွေးနေတာပေါ့နော်။နောက်တစ်ခုကကျတော့ဒီ mystery hacker ဒီကျွန်တော်တို့လက်မှတ်ပေါ်မှာကျွန်တော်ဒီ service ကစင်ရအလုံးနဲ့စစ်ကောင်းစီတာလည်းပေါ့နော်။အဲ့ဒီကျွန်တော်တို့ CD လေးဖြစ်တဲ့စစ်ကောင်းစီကမှအဲ့ဒီလေးမှာလေးပြင်းနေဆံရရှိတယ်ဆိုတာ။ကျွန်တော်တို့ကတော့ဒီရဲ့ပေါ်ဒီတော့မိုင်းကြည့်တယ်အဆူလေးရှိသေးတယ်
။စစ်ကောင်းစီတက်ဆွဲထားတဲ့ထက်ပွေးတက်စကန်ကို CDF မတူပီတရင်3နဲ့တရင်4ပူးပေါင်းတက်ဖွဲ့ရောင်ရောက်တက်ခတ်ခဲ့တာလို့ဆိုပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်းစီတပ်ကထိခိုက်မှုများတယ်လို့မတူပီ CDF ဘက်ကပြောပေမဲ့လို့ VOA ကတိကျအတည်ပြုလို့မရသေးပါဘူး။ထန်တော်နဲ့မတူပီမျိုးနယ်အတွင်းတိုက်ပွဲအခြေအနေကိုသိနိုင်ဖို့အတွက်စစ်ကောင်းစီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်မရပါဘူး။အလားတူပဲစီးရီးတင်းမာနေတဲ့ကံပတ်လက်မျိုးနယ်မှာလည်းမျိုးကန်တွေအများအပြားနေရက်ကနေပြီးတင်းရှောင်နေကြရပါတယ်။တိရှောင်နေတဲ့ကံပတ်လက်မျိုးကံတွေတစ်ပတ်အတွင်းနေရပြန်ကြဖို့လဲစစ်ကောင်စီတပ်ဖက်ကနေပြီးတော့ကြီးညာထားတဲ့ကြောင့်မျိုးကံတူကပြောပါတယ်
။အေးဒီကဘုတ်တပ်ထားတာမှန်တယ်ဘောလို့ဆိုတော့တို့ဒီနှစ်ပတ်အတွင်းမှာဒီလားတပည့်ရဲ့ဖြစ်လို့ခွင့်ပြုတယ်လို့ပြောတယ်။ခွင့်ပြုတဲ့လမ်းကြီးရဲ့အင်ဂျင်ဖြစ်ပြည်လို့ပြောလို့ပြောထားတယ
်။ကံပတ်လက်မျိုးမှာချင်းကောက်ဝေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တွေကြား2021ခုနှစ်မေလလေကစပြီးတော့တိုက်ခတ်တိုက်ခိုက်မှုတွေရှိလာနေကြတာပါ။တိုက်ပွဲကြောင့်မလို့မြို့ကန်ထောင်နဲ့ချီနေရာကနေတင်းရှောင်နေရတဲ့အခြေအနေကြောင့်စစ်ကောင်စီတပ်ကနေရပြန်ဖို့ကြေညာပြီးမဲ့ပြန်ဖို့အခြေအနေမှာမရှိဘူးလို့ကံပက်လက်မြို့ကန်တူကဆက်ပြောပါတယ
်။သူ့ဘောင်ကံပက်လက်ကြီးက5000ဝန်းကျင်ရှိမှာဆိုတော့မိထောင်တွေတော့ခုတင်းရှောင်နေကြတာ။အခုကံပက်လက်မှာတန်နေကတော့ပြရတော့ဝင်ကြတော့ပရှိနေစင်းတယ်။ဘာလို့ချိတ်ပြီးမလဲဒီပါလိညာလေးကျော်တော့ပြန်တက်လာလို့ရှိရှိကောရှိမလားတော့ဒီဒီဆက်လက်ဘောတန်းထောင်းထိုင်ထောင်းတော့ကတော့ပြန်တက်လာမှအများစုကတော့ပြန်တက်လာဖို့တော့မဖြစ်နိုင်ဘူး
။ချင်းဒီနယ်မှာဆိုလို့ရှိရင်မင်းတက်ကံပက်လက်ဟာခါထန်တလန် မတူပြီးတည်တင်ဖလန်ဆတဲ့မြို့နယ်ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်နေတာပါဒီလိုဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်အတွင်းဒေသခံ3000လောက်နေရာကနေပြီးတော့တင်ရှောင်းနေရဆဲဖြစ်တယ်လို့ဒုက္ခသည်အကူအညီပေးသူတွေကပြောပါတယ်ခင်ဗျ